Welcome to the Voice of America in Burmese.
ဗီယက်နမ်ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ပဋိပက္ခတွေရော့အောင်လုပ်ဖို့စစ်ကောင်စီအကြီးအကဲကိုကုလထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်။တခါဖမ်းဆီးလက်ဆက်ဖြောင်းမှုစစ်တွေကိုဘင်္ဂစ်ပြကိုအမင်းကြီးကတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်ရဲ့မြို့တော်ကဘူးမှာဗလီတစ်ခုပောက်ကွဲမှုကြောင့်အများအပြားထိခိုက်သေးဆုံးခဲ့ပါတယ်။ဒီလိုသတင်းတွေကိုကြားရပါမယ်။အဲဒီနောက်မှာဘင်္ဂလားဒေ့ရှ်နေဆက်ကိုရိုဟင်ဂျာစခန်းကိုရောက်ခဲ့တဲ့ကုလလူအခွင့်ရေးမဟာမင်းကြီးဘက်စလက်ရဲ့သတင်းစာရှင်းလင်းပွဲကောက်နှုတ်ချက်မှာတော့
UN is the best is doing the best we can to support them we'll continue doing that but we also need to deal with the profound roots of the problem we need to deal that and ensure that they can
သတင်းတွေပြပြင်းမှာတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ဂျာတာပတိနေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရုရှားရိတင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကစစ်လက်နက်တိုးလာရုံတခုမှပောက်ကွဲမှုတွေဇက်တိုက်ဖြစ်လာခဲ့ပြီးနောက်ပိုင်းယူကရိန်းတောင်ပိုင်းတခြားနေရာတွေကရုရှားတပ်တွေရဲ့စစ်လက်နက်ပစ္စည်းတိုးလောင်ရုံတွေရှိရာနေရာတွေကိုရှောင်ရှားကြဖို့နဲ့သတိကြီးစွာနေထိုင်ကြဖို့ကိုယူကရိန်းသမ္မတဗလိုဒီမာဇလန်စကီကပြည်သူတွေကိုသတိပေးပါရယ်အင်ကာနေပောက်ကွဲမှုဟာအတော်ကြီးမားပြီး2014ခုနှစ်ကတည်းကရုရှားရိတင်းထားတဲ့ဒီဒေသကမေစကုပ်လက်နက်တိုးလာရုံမှာပြီးခဲ့တဲ့သတင်းပတ်အတွင်းဒုတိယအကြိမ်ပောက်ကွဲခဲ့တာဖြစ်ပါတယ်။ရုရှားဘက်ကတော့ဒီပောက်ကွဲမှုတွေဟာအဖြတ်လုပ်ငန်းတွေဖြစ်ကြောင်းပြောပေမဲ့ဘသူဆိုတာကိုတော့ထုတ်မပြောပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစာကီလေသက်အခြေစိုက်စခန်းကရုရှားလေယာဉ်ကိုစင်နဲ့အဖြတ်စည်းခံခဲ့ရတာပါ။မေစကုပ်ကပောက်ကွဲမှုဟာသူတို့လက်ချယ်လို့ယူကရိန်းဘက်ကမပြောပေမဲ့ယူကရိန်းသမ္မတအကြံပေးမခေလိုဖိုတိုလက်ဖ်ကတော့ရုရှားတွေတင်ထားတဲ့ခရိုင်းမီးယားဟာတိုးလောင်ရုံတွေပောက်ကွဲမှုတွေနဲ့ဝင်ရောက်ကျူးကျော်သူတွေအတွက်အသက်အန္တရာယ်ရှိနေပြီးစစ်ရေးလှုပ်ရှားမှုမရှိအောင်လုပ်နေတယ်လို့ Twitter မှာရေးထားပါတယ်။ရုရှားတာဝန်ရှိသူတွေကတော့ဒီလက်နက်တိုးလောင်ရုံတွေမှာလောင်နေတဲ့မီးကဓာတ်အားပေးစက်ရုံတွေ၊ဓာတ်အားလိုင်းတွေ၊ရထားလမ်းတွေနဲ့လူနေအဆောက်အဦတချို့ကိုထိခိုက်စေကြောင်းနဲ့အပြင်းထန်ဒဏ်ရာရသူတော်မရှိကြောင်းပြောပါတယ်။ခရိုင်းမီးယားမြောက်ပိုင်းကဒီလက်နက်တိုးလောင်ရုံဟာရုရှားတွေထိန်းချုပ်ထားတဲ့ Ukraine တောင်ပိုင်း Kherson ဒေသကနေမိုင်30ကျော်လောက်အကွာမှာရှိပါတယ်။အင်းနီဂျင်ဆာဗီယာနိုင်ငံနဲ့တင်းမာမှုတွေတိုးလာမယ်ဆိုရင်မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO ကိုဆိုဖို့မှာငြိမ်းချမ်းရင်ထိန်တပ်ဖွဲ့တွေတိုးမြင့်ချထားမယ်အကြောင်း NATO အဖွဲ့အကြီးအကဲကဗုဒ္ဓဟူးနေ့မှာပြောပါရယ်ဆက်ဆံရေးမပြေလည်လှတဲ့ဘောကန်ဒေသကအင်းနီဂျင်နှစ်နိုင်ငံကြားမှာ EU ကကမကဋ္ဌပြုလုပ်စီစဉ်ပေးတဲ့ဆွေးနွေးပွဲအတွင်းမှာအခုလိုပြောဆိုလိုက်တာဖြစ်ပါရယ်ဆာဗီယာသမ္မတအလက်ဇန်ဒါဗူစစ်နဲ့ဘရက်ဆဲမှာဆွေးနွေးပွဲအပြီးသူနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့နေတိုးအကြီးအကဲဂျန်စတိုဒန်ဘတ်ကလက်ရှိကိုဆိုဘိုမှာတပ်ဖွဲ့ဝင်4000နီးပါးနဲ့ခိုင်မာတဲ့တပ်ဖွဲ့တွေရှိထားပြီးဖြစ်ကြောင်းပြောပါရယ်လိုအပ်လာရင်တပ်ဖွဲ့တွေကိုရွှေ့ပြီးလိုအပ်တဲ့နေရာတွေမှာတိုးမြင့်ချထားမယ်အကြောင်းမြောက်ပိုင်းမှာတပ်ဖွဲ့တွေတိုးမြင့်ထားပြီးဖြစ်ပြီးဆက်လက်လုပ်ဖို့ကိုလည်းအဆင်သင့်ရှိကြောင်းလည်းသူကပြောဆိုခဲ့တာပါဆာဗီယာအစိုးရကထောက်ခံထားပြီးကိုဆိုဘိုအစိုးရကိုအတိအမှတ်မပြုကြတဲ့မြောက်ပိုင်းမှာနေထိုင်ကြတဲ့ sub လူမျိုးတွေကကိုဆိုဘိုအစိုးရထုတ်ကားလှိုင်စင်နံပါတ်ပြားတွေစပြီးအသုံးပြုရေးဆောင်ရွက်မဲ့အကြောင်းကိုဆိုဘိုအစိုးရကပြောဆိုပြီးနောက်ဒီလအသွင်းမှာပဲဆာဗီယာနဲ့ကိုဆိုဘိုကြားမှာမပြေမလည်ဖြစ်လာတာပါအမေရိကန်နဲ့ဥရောပတမကတို့ကဖိအားပေးမှုနဲ့ကိုဆိုဘိုဝန်ကြီးချုပ်အယ်ဗင်ကာတီကကားနံပါတ်ပြားစီးမြင်ကိုစက်တင်ဘာလ3ရက်နေ့အထိရွှေ့ဆိုင်းမှုသဘောတူခဲ့ပြီးဆပ်လူမျိုးတွေချထားတဲ့လမ်းပေါ်ကအသားစီတွေကိုဖယ်ရှားမှုကိုလည်းနေထူးငြိမ်းချမ်းရေးထိန်တပ်ဖွဲ့တွေကကြီးကြပ်ခဲ့ပြီးနောက်အခြေအနေကပြန်လည်တည်ငြိမ်လာပါတယ်တူရကီနဲ့အစ္စရေးဂျာတန်အမတ်ကြီးတွေပြန်လည်ဆင့်ခေါ်ထားတာလေးနှစ်ကျော်ကြာရှိလာပြီးနောက်မှာနှစ်နိုင်ငံတန်အမတ်ကြီးတွေအပြန်အလှန်ပြန်လည်ခန့်အပ်မဲ့အကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်ဂျေရုဆလင်မှာအမေရိကန်တန်ယုံဖွင့်တာကိုစန့်ကျင်တဲ့ဂါဇာနယ်ဇက်ကဆန္ဒပြပွဲတွေအတွင်းအစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့ပါလက်စတိုင်း60တိုက်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မှာဒေသအတွင်းအင်အားကြီးနှစ်နိုင်ငံတို့ကတန်အမတ်ကြီးတွေကိုနှင်ထုတ်ခဲ့ကြတာဖြစ်ပါတယ် နိုင်ငံခြားတန်တမန်ဆက်ဆံရေးအပြည့်အဝပြန်လည်ဆောင်ရွက်ဖို့ဆုံးဖြတ်ထားကြောင်းအစ္စရေးဝန်ကြီးချုပ်ယဲလပစ်ယုံကပုံသုံးနေ့မှာပြောပါရယ်တန်မကြီးတွေပြန်လည်ခန့်အပ်တာဟာဆက်ဆံရေးပုံမှန်ပြန်ဖြစ်ရေးအတွက်ဆောင်ရွက်ချက်တစ်ခုဖြစ်ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောပါရယ်
Tabii biz de Türkiye olarak
ဒီဆောင်ရွက်ချက်တွေရဲ့ရလဒ်တစ်ခုအဖြစ် Israel ဘက်ကအခုလိုအပြုသဘောဆောင်တဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပြီးကျွန်တော်တို့ဘက်ကလည်း Israel ဆိုင်ရာ Tel Aviv ဆိုင်ရာတာမတ်ကြီးခန့်အပ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းမြို့တော် Ankara သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ American နဲ့အကျဉ်းသားလဲလှယ်ရေးအတွက် Iran ကပြင်ဆင်ထားကြောင်းနိုင်ငံသားရေးဌာနပြောခွင့်ရသူကိုကူကာပြီး Iran သတင်းကဖော်ပြထားပါတယ်။ American သမ္မတ Joe Biden အဆိုအရအနေနဲ့အပြောနဲ့မဟုတ်ပဲလက်တွေ့လှုပ်ဆောင်ဖို့ကိုလည်းအီရန်ပြောခွင့်ရနက်ဆာခန္နန်နီရဲ့ပြောဆိုချက်ကိုအီရန်အစိုးရအဘော် FARS တရင်အေဂျင်စီကဖော်ပြထားတာပါအီရန်အမေရိကန်စင်မတ်နမဇီကိုအီရန်မှာမှားယွင်းဖမ်းဆီးထားတာရက်ပေါင်း2500ရှိပြီဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်္ဂါနေ့မှာပြောဆိုခဲ့တာပါသူနဲ့အတူသူ့ရဲ့ဖခင်ဖြစ်သူဘက်ခွာအပါအဝင်အီရန်မှာမှားယွင်းဖမ်းဆီးခံထားရသူအမေရိကန်အားလုံးလွတ်မြောက်ရေးနဲ့ဌာနပြည်နယ်ရေးအတွက်ပိုင်းဖြတ်ထားကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကလည်းအီရန်မှာအမေရိကန်တွေဟာဆိုရင်နိုင်ငံရေးအတွက်အသုံးချဖို့ဖမ်းဆီးထားတာလို့အမေရိကန်ဘက်ကယူဆကြောင်းနဲ့အီရန်အစိုးရဘက်ကကိုဂျိုးရှာအမျက်ထုတ်ဖို့လုပ်တာလို့ယူဆကြောင်းလည်းပြောဆိုထားပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 5ဒိုမီတာ40 kHz 8.13 5ဒိုမီတာ51 kHz 5.85 နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာတာပရိနေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညံဝင်းအောင်ပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်နိုရင်းဟေဇာမြန်မာနိုင်ငံခီးစဉ်အတွင်းဗိုလ်ဒူးနေကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာပဋိပက္ခတွေလျှော့ချရေးအလေးထားပြောဆိုခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ
် The special envoy said that her visit was to convey the concern of the United Nations and to propose concrete steps needed to reduce the conflict and suffering of the people
သူခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်ပါတယ်။ကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာတရားဝင်အတိမတ်ပြုဖို့မဟုတ်ပါဘူးလို့အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာရင်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ဒူးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာပါ။စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံရမှာကုလသမဂ္ဂကရှုတ်ချခဲ့တဲ့မကြာသေးခင်တုန်းကဒီမိုကရေစီလှုပ်ရှားသူတွေကိုကွပ်မျက်မှုမျိုးနောက်ထပ်မလုပ်ဖို့ကိုလည်းအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဖမ်းဆီးထားပြီးမကြာသေးခင်ကပဲနောက်ထပ်ထောင်ဒဏ်တွေချမှတ်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်မိကြောင်းနဲ့တွေးဆခွင့်ရလိုကြောင်းလည်းပြောခဲ့ပါတယ်။အထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးဖြေရှင်းရမှာလက်တွေ့ကျကျအပြုသဘောဆောင်ဖို့တိုက်တွန်းခဲ့ကြောင်းတင်ထုတ်ထားတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအာရမဖမ်းဆီးသွားပြီးလက်ဆဖျောက်ပစ်တာဥပဒေမဲ့တတ်ဖြတ်တာညှဉ်းပန်းနှိပ်စက်တာတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဗက်မလိုက်ပဲလွတ်လပ်ပြီးပွင်လင်းမြင်သာမှုရှိတဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးMichelle Bachelet ကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်ပါတယ်၄ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Michelle Bachelet ကအဲ့လိုပြောဆိုလိုက်တာပါအာရမဖမ်းဆီးသွားပြီးလက်ဆော့ဖျောက်ခံရသူတွေကိုအကာအကွယ်ပေးမဲ့နိုင်ငံတကာစာချုပ်ကိုဘင်္ဂလားဒေ့ရှ်အစိုးရကအတီးပြုတ်လက်မှတ်ထိုးဖို့ကိုလည်းတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဟာကုလသမဂ္ဂရဲ့အခြားသောလူ့အခွင့်အရေးဆိုင်ရာစာချုပ်တွေမှာလက်မှတ်ထိုးထားပေမဲ့ဒီတစ်ခုတော့ကြံနေသေးတယ်လို့ထောက်ပြပါတယ်ရဇဒေတာကော့ခ်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းတွားရောက်လည်လာခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။တင်းချီတဲ့ဒီဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရဟာလေးစားချင်းမွန်းပွေရာအဖြစ်သူမကပြောဆိုပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဆန့်ကျင်ရေးတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောဆိုပါတယ်။ရာဇဝတ်မှုတွေအတွက် ရိုဟင်ညာတွေကိုအပြစ်ဖို့တာလက်ညှိုးထိုးနေတာတွေအတွက်စိုးရိမ်ကြောင်းလဲမစ်ဘက်ရှလက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကဗလီကျောင်းတစ်ခုမှာဗိုဒူးနေမွတ်စလင်တွေဝတ်ပြုနေစဉ်အတွင်းအင်အားပြင်းတဲ့ဘုံတလုံးပေါက်ကွဲတာကြောင့်ဒါဇင်းနဲ့ချီတဲ့ဝတ်ပြုစုတောင်းသူတွေတေဆုံးခဲ့ရတယ်လို့တာလီဘန်အာဏာပိုင်နေနဲ့ဆေးရုံအတိုင်းဝိုင်းကပြောပါတယ်။အသေးအပြောင်းနဲ့ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ကာဘူးမြို့ရဲ့ရဲတပ်ဖွဲ့ပြောခွင့်ရသူကလစ်က VOA ကိုပြောပေမဲ့အသေးစိတ်ကိုတော့မဖြေကြပါဘူး။ဘုံပေါက်တဲ့နေရာကိုထောင်လန်းရင်းနဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေတားရောက်စစ်ဆေးခဲ့တယ်လို့သူကပြောပါတယ်။အသေးခံဘုံကွဲသမားလက်ချက်လို့သတင်းထွက်နေတဲ့ပေါက်ကွဲမှုကြောင့်အနည်းဆုံးလူ20သေဆုံးခဲ့ပြီးအများအပြားလည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။သေဆုံးသွားသူတွေထဲမှာနာမည်ကြီးအာဖဂန်ပညာရှင်တဦးလည်းဖြစ်အစ္စလမ်တရားဟောဆရာတဦးလည်းဖြစ်တဲ့မိုဟာမက်ကာဘူလီလည်းပါဝင်တယ်လို့ဆိုပါတယ်။မျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကိုကိုးကားပြီးရေးတဲ့ AP သတင်းမှာတော့ကာဘူလီအပါဝင်လူ10ဦးသေဆုံးတယ်လို့ဖော်ပြပါတယ်။တာလီဘန်အာဏာပိုင်တွေကတော့ထိခိုက်သေဆုံးသူအရေအတွက်နဲ့ပတ်သက်လို့လက်တလောပြောဆိုတာမရှိသေးပါဘူး။အီတလီနိုင်ငံသားတွေဦးစီးလို့ဆောင်နေတဲ့ကာဘူးမြို့ကအရေးပေါ်ပရာဟိတဆေးရုံကိုဗလီဘုံးကွဲမှုကနေလူနာ28ဦးရောက်ရှိလာကြောင်းအဲ့ဒီတည်းက2ဦးသေဆုံးပြီးနောက်2ဦးအရေးပေါ်အခန်းမှာကုသနေရကြောင်းသတင်းထုတ်ပြန်ပါတယ်။ဒဏ်ရာသူတွေထဲမှာ9နှစ်သားအရွယ်အပါဝင်ကလေး5ဦးပါဝင်တယ်လို့ဆိုပါတယ်ခင်ဗျာဆိုမာလီယာနိုင်ငံမှာဒီသတင်းပတ်တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှာဘက်စစ်သွေးကြွအဖွဲ့ဝင်တရာစင်ကျော်တေဆုံးခဲ့ကြောင်းအာဖရိကဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရီကွန်ကအတည်ပြုလိုက်တာကြောင့်မကြသေးခင်လတွေအတွင်းစစ်သွေးကြွအဖွဲ့ဝင်တွေအသေးအပြောက်အများဆုံးဖြစ်ခဲ့ပါတယ်ဗိုလ်ဒူးနေထုတ်ပြန်တဲ့အာဖရီကွန်ရဲ့ကြေညာချက်ထဲမှာတော့ဆိုမာလီအစိုးရတပ်ဖွဲ့ကိုတိုက်ခိုက်နေတဲ့အရှာဘက်ဆွေသွေးကြွတွေကိုဆိုမာလီရဲ့နေဆက်ဒေသဖြစ်တဲ့တီးဒန်မှာတနင်္ဂနွေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ဖော်ပြထားပါပါကနဦးရရှိတဲ့အချက်လက်တွေအရတိုက်ခိုက်မှုအတွင်းအရှာဘက်ဆွေသွေးကြွ73ဦးသေဆုံးခဲ့ပေမဲ့အရသားတွေထိခိုက်သေဆုံးမှုမရှိခဲ့ဘူးလို့ဆိုပါတယ် VOA ကတနင်္လာနေ့မှာပထမဦးဆုံးသတင်းဖော်ပြခဲ့ခြင်းကဆိုမာလီအလယ်ပိုင်းဒေသစစ်ဘက်ဆိုင်ရာအရာရှိတွေကိုတယ်လီဖုန်းဆက်သွယ်မေးမြန်းရမှာဟီရန်ဒေသတဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအယ်ရှာဘက်စစ်သွေးကြွ14ဦးသေဆုံးခဲ့တယ်လို့ပြောပါတယ်အယ်ရှာဘက်ဒီအဓိကထိန်းချုပ်ထားတဲ့မဟတ်မြို့ပြင်ဒေသကိုပြန်လည်သိမ်းပိုက်ခဲ့ပြီးသူတို့ပုန်းခိုတဲ့စခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ကျွန်တော်ဒီနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရဲမွန်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာVOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါက်တာတန်းစောရဲ့လူဒုနဲ့ကျမ်းမာရေးဦးကျော်ဇန်သာရဲ့မြမာရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတင်ဆက်ခင်မှာအခုရင်ဆုံးဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ဒီဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့ကုလမဟာမင်းကြီးရဲ့သတင်းစာရှင်းလင်းပွဲကောက်နှုတ်ချက်ဖြစ်ပါတယ်။ကုန်စည်နှုန်းကြီးမြင့်မှုနဲ့စားနပ်ရိက္ခာအခက်အခဲကြောင့်ရိုဟင်ဂျာဒုက္ခသည်တွေကိုကူညီရေးမှာနိုင်ငံတကာအနေနဲ့လက်ရှိအနေထားတဲ့ပို့ပြီးထောက်ပံ့ဖို့ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းကိုမနေ့ကသွားရောက်ခဲ့တဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စဲဘက်ရှလက်ကနိုင်ငံတကာအတိုင်းအဝန်းကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှန်မပြုပေမဲ့ဒုက္ခသည်တွေနေရက်ပြန်ပို့ရေးအစီအစဉ်တွေရပ်တန့်နေပါတယ်။ကုလသမဂ္ဂရဲ့လူအခွင့်အရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုပထမဦးဆုံးတွားရောက်တဲ့ခီးစဉ်အတွင်းကြိုးဆူချက်တွေကိုတော့မဆုမွန်ကောက်နှုတ်တင်ပြထားပါတယ
်။ Well we are here in Cox Bazar where so many people from Myanmar ro
yin aku jama ro cos bazaar ma ba myanmar ngan ga yauk la de du ri rohingya ri a mya ji shi de nya ma lu khwe chho phaw mu ri so wa de phi nei mu ri ko yin san ya bi long chong be kin ne nya ko thwat pye ne yauk la ja da ba bangladesh ma aku so yin rohingya ga ta tan ta tain law shi ba de adika ga cos bazaar ma ba tacho ga ro ba san cha chon ma yauk ni ja ba de
they describe their grievances their pains they had to leave
ကျေကွဲမှုတွေအကြောင်းကိုပြောပြကြပါတယ်။သူတို့မှာရှိသမျှပိုင်ဆိုင်မှုအားလုံးထားခဲ့ပြီးတော့ဘလို့ထွက်ပြေးခဲ့ကြရတယ်။နောက်သူတို့ရဲ့အသက်မွေးဝမ်းကြောင်းရပ်တည်ရတဲ့ဘဝနဲ့အများစုကသူတို့ချစ်ခင်တဲ့သူတွေကိုထားခဲ့ကြရတဲ့အကြောင်းတွေ ဒီ Cox's Bazaar မှာသူတို့ဘလို့ခိုးလုံးနေထိုင်ခွင့်ရခဲ့ကြသလဲနောက်ကုလသမဂ္ဂနဲ့တခြားလက်တွဲဘက်အစိုးရလက်အောက်ခံမဟုတ်တဲ့ NGOs အဖွဲ့အစည်းတွေဘလို့ထောက်ပံ့ပေးသလဲဆိုတာကိုပြောပြကြပါတယ
် I can say all of them have said we want to go back but we want to go back
ရိုဟင်ဂျာတွေအားလုံးလိုပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြန်ကျင်ကြပါတယ်ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အတက်မွေးဝမ်းကြောင်းလုံးကင်ခဲ့တာတွေကိုပြန်လဲရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်မြေတွေကိုပြန်ရမှသူတို့ပြန်ကြမှာပ
ါ UN is the best is doing the best we can to support them we'll continue doing that but we also
ကုလသမဂ္ဂဘက်ကတော့ဘလို့အကောင်းဆုံးထောက်ပံ့ပေးနိုင်မလဲဆိုတာကိုလှုပ်ဆောင်ပေးနေပါတယ်ကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်သွားမှာပါဒါပေမဲ့ကြေကွဲစိတ်မကောင်းစရာပြဿနာရဲ့အရင်းမြစ်ကိုကျမတို့ဖြေရှင်းရပါလိမ့်မယ်။သူတို့အားလုံးလုံခြုံဘေးကင်းပြီးတော့သူတို့သဘောနဲ့သူတို့မြန်မာနိုင်ငံကိုပြန်သွားနိုင်တာတေချာဖို့လှုပ်ဆောင်ရပါလိမ့်မယ်
။ Well, one of the problems that they have been seeing here as
ဒီမှာတွေ့ရတဲ့ပြဿနာတစ်ခုကတခြားကမ္ဘာနေရာတွေမှာတွေ့နေရတဲ့အတိုင်းပါပဲ။စားနပ်ရိက္ခာဈေးနှုန်းတွေတက်သွားပါတယ်။အရင်တုန်းကသူတို့မှာရှိတဲ့ငွေပမာဏနဲ့ဝယ်လို့ရခဲ့တဲ့ပမာဏကအခုအရင်လိုအစားအစာတွေဝယ်မရတော့ဘူးလို့ဆိုလိုတာပါ။ဒါကဒီ cost ဘဇားမှာရှိနေတဲ့သူတွေအတွက်ပြဿနာဖြစ်လာပါတယ်။ဒီတော့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်မဆက်ပြီးတော့တိုက်တွန်းချင်ပါတယ်။ရိုဟင်ဂျာတွေကိုဆက်ပြီးတော့ထောက်ပံ့ပေးပါ။ဖြစ်လာတဲ့အခြေအနေအကျိုးဆက်တွေကြောင့်အရင်ကထက်တောင်းမှပို့ပြီးတော့ပံ့ပိုးကူညီနိုင်အောင်စ조사ပေးကြပါလို့ကျွန်မမြစ်တာရက်ခံပါတယ်ရှင်
။ဒါတော့မဆုမွန်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာတွေရဲ့အခြေအနေကိုကြည့်အောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားတွေကအမျိုးသမီးအများစုအပါအဝင်ပြစ်ဒဏ်ချမှတ်ခံရသူ190ကျော်ကိုထိုင်းအာဏာပိုင်တွေကနေဒီကော့တောင်းမြို့ကမြန်မာအာဏာပိုင်တွေလက်ထဲကိုလွှဲပြောင်းပေးခဲ့တဲ့ဒီမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမှသတင်းပေးပို့ပါရခင်ဗျာ
ပြစ်ဒဏ်ချပြီးလွတ်ရစေတဲ့မြန်မာနိုင်ငံသား193ဦးကိုထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေမြန်မာနိုင်ငံကော့တောင်းမြို့ဘက်ကိုဩဂုတ်လ18ရက်နေ့မှာထိုင်းအာဏာပိုင်တွေကပြန်လည်လွှဲပြောင်းပေးခဲ့တာပါသူတို့တွေဟာလွတ်ရစေပြီးတာတော့အနည်းဆုံး3လ4လ5လအထိထိုင်းနိုင်ငံရဲ့အချုပ်ထောင်တွေထဲမှာနေထိုင်နေရသူတွေဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပါတယ်
ဒီနေ့ကတော့ကျွန်တော်တို့ဒီလူရစီအရစာယူဖို့ဒီနေ့ညမှာ6:00ကိုပို့ရတော့ကျွန်တော်တို့300 90ကျော်လို့တော့ကျွန်တော်ပြရတယ်။ဟိုတော့ဘယ်မှာဆိုလို့ရှိရင်ကျွန်တော်ဒီရဲစခန်းတွေမှာပို့ထားမိတာရဲစခန်းတွေမှာလည်းသူကအကြာကြီးနေရတာရှိတယ်။နောက်ပို့ပြီးတော့ဆိုးတာကျွန်တော်တို့ဒီဇနောင်းလူဝင်မှုကြီးကြပ်ရေးအချုပ်ခန်းမှာအနည်းဆုံးဟိုလူကြီးကယောက်ျားမိန်းမတစ်ခေါင်ပတ်ချလဲရတော့အများကြီးရှိနေတယ်။ဆိုတော့တချို့တွေကကျွန်တော်တို့ကအိုအချုပ်ထဲမှာကျွန်တော်တိုင်းဥပဒေအရတမတဲ့တော့ပူချုံအောင်ထားလို့မရဘူးဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့တဲ့အလုပ်သမားတွေကအနည်းဆုံးကျွန်တော်3လ4လအစလို့9လ6လအထိအလုပ်နေနေရတဲ့ဟိုနေနေရတဲ့အလုပ်သမားတွေရှိနေတယ်အဓိကစက်တလာကတော့ကျွန်တော်ဟိုဘက်ကျွန်တော်ဂျမတ်ဆားလည်းလက်ခံဖို့အစစ်အစစ်မှုတွေအများကြီးတယ်ဘာဖြစ်လို့ဆိုတော့ဂျမတ်ဆားကြောင့်လို့ရှိရင်ကျွန်တော်တို့ quality 5ရက်ဝင်ရတာပေါ့နော်အဲ့ဒီမှာ quality မှာထားဖို့နေဖို့ခက်ခဲနေတယ်ရှိရလို့ကျွန်တော်တို့ပြရတယ်
အချုပ်ထောင်တွေထဲမှာပြစ်ဒဏ်ကြပြီးလွတ်ရစေပြီးတဲ့သူတွေဟာလူဝင်မှုကြီးကြပ်ရေးအချုပ်ရဲ့အခန်းကျင်းလေးတွေထဲမှာကျဉ်ကျက်စွာနေထိုင်နေရတယ်လို့အချုပ်ကနေအမြန်လွတ်ဖို့ကလည်းငွေကြေးပေးရတာတွေရှိနေတယ်ဆိုပြီးဦးထူးချစ်ကဆိုပါတယ
်အဓိကတော့ပုံစိုးတာကသူကပတ်စံပေးနိုင်တဲ့လူကဒီဘက်ချားလေပတ်စံပေးနိုင်တဲ့လူကဟိုဆော့ဆော့ဖျားတဲ့လူဒီမျိုးနဲ့ဖြစ်နေကြတယ်အဲ့လိုပတ်စံနဲ့ပေးပြီးတော့ဟုတ်တယ်ရဲ့ဆော်ပြီးတော့ထွက်သွားတဲ့လူတွေရောရမို့အဲ့ထဲမှာဆိုရင်လူတွေကဟိုပါပေါ့နော်ပြစ်ချက်ပြီးတော့အစားတောက်တွေကျော်တောက်သုံးရည်တွေကျွန်တော်တို့ဒီခက်ခဲရှိတာမျိုးတွေတွေ့ရတယ်အမြန်ဆုံးမြန်မာပြည်ကတော့လည်းမခံဘူးကိုဆိုင်းဆိုးရည်လည်းလည်းအမြန်ဆုံးကျွန်တော်တို့လွတ်ပြေးနေအောင်ဆောင်ရည်ပြီးမှတော့လို့ကျွန်တော်နေလဲပြောချင်တာ
အခုဂျွန်ဂျူလိုင်ဩဂုတ်လ2လခွဲအတွင်းမှာထိုင်းတောင်ပိုင်းထိုင်းအချုပ်တွေကနေမြန်မာနိုင်ငံကော့တောင်းမြို့ဘက်ကိုပြန်လည်လွှဲပြောင်းပေးတဲ့မြန်မာရှေ့တောင်းလူသမား845ဦးရှိပါတယ်အခုတစ်ကြိမ်ဟာ2လခွဲအတွင်းမှာ5ကြိမ်မြောက်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပြီး2လခွဲအတွင်းမှာအမျိုးသမီး300နီးပါးပါဝင်ပါတယ်ဩဂုတ်လ18ရက်နေ့လွှဲပြောင်းပေးတဲ့အထဲမှာတော့မြန်မာနိုင်ငံသားအမျိုးသမီး50ကျော်ပါဝင်ပါတယ်အများစုကတော့ထိုင်းနိုင်ငံတည်းကိုတရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးပြန်လည်လွတ်မြောက်လာရကနေမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့နိုင်ငံသားတွေအကြောင်းကိုမအေးမှပြင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်တင်ဆက်မဲ့အမေရိကန်နိုင်ငံတွင်နေအောင်ကြီးသုံးစွမ်းအင်နဲ့ပတ်သက်တဲ့ဥပဒေအကြောင်းမတင်ပြခင်မှာအခုတခါတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာပြောပြမှာဖြစ်ပါတယ်ခင်ဗျာ။
Damodov's outreach to armed organizations extending an olive branch lenagain phoe go Damodov kanana ha ninjan ye atwa kanana hu ye la so de kaung sin ne Rosni Kupa ye song da che go u zo pyo pya lo ar orfonline.org ma yi da thara phit par de Damodov ye phit ko mu go phoe si toro mya mya ga saung ji bo tabor tha ja bi me phoe ti chu ga ro lek khan ga ba de Damodov ga swin ni bo kanan la la le phoe si go achi khan ne so ra de လူပုဂ္ဂိုလ်ကိုအခြေခံတယ်လို့သူကသုံးသပ်ထားပါတယ်စစ်တပ်အကြီးအကဲဗိုလ်ချုပ်မြင့်မြောင်နိုင်ငံက RCSS SSAS UWSA တို့ရဲ့ခေါင်းဆောင်တွေအစည်းအဝေးတွေ့ဆုံနေတာပါဘာတွေလှုပ်ဆောင်မယ်ဆိုတဲ့အစည်းအဝေးအချက်အလက်တွေမပါသလိုတိုးတက်မှုကလည်းတစုံတရာမရှိတဲ့အတွက်ဒီလူရဟာအနှစ်သာရကင်းမဲ့တဲ့အပေါ်ယံလူရမျှသာဖြစ်တယ်လို့သုံးသပ်စရာဖြစ်နေပါတယ်တဲ့အခုဖိတ်ခေါ်ရတဲ့အကြောင်းရင်းသုံးခုရှိနိုင်တယ်လို့လည်းသူကထောက်ပြထားပါတယ်ပထမဖြစ်နိုင်တဲ့အကြောင်းရင်းကတော့စံကြီးအင်အားစုတွေပေါ်စစ်တပ်ကရဲရဲဆက်ဆက်နှိမ်နှင်းနှိကွတ်နေတဲ့ကိစ္စကိုဖုံးကွယ်ထားခြင်းလို့ဒုတိယဖြစ်နိုင်တဲ့အကြောင်းရင်းကတော့တိုင်းရင်းသားအုပ်စုတွေနဲ့ NUG အကြားတခါတိုင်းရင်းသားအုပ်စုတွေအချင်းချင်းအကြားမှာသွေးခွဲခြင်းလို့တတိယအကြောင်းရင်းကတော့တစ်ဖက်ကရဲရဲဆက်ဆက်တိုက်ခိုက်နှိမ်နှင်းနေသလိုတစ်ဖက်မှာဆွေးနွေးဖို့ခေါ်လိုက်တဲ့အတွက်ကြောင့်ဒီဆွေးနွေးမှုမှာသူတို့အနေနဲ့အပေါ်စီးကနေထိုင်တယ်ဆိုတဲ့အတွက်ကြောင့်ဖြစ်မယ်လို့လည်းသူကသုံးသပ်ထားပါတယ်ဘာပဲပြောပြောအခုဆွေးနွေးပွဲကရေးရှိတည်မြဲမဲ့အပြစ်ခရဆက်ရေးတစ်ခုတော့ပေါ်ထွက်လာနိုင်စရာအကြောင်းမရှိပါဘူးစစ်ကောင်စီရဲ့ညဉ့်ညံရေးဆွေးနွေးပွဲဖိတ်ခေါ်တာကိုလက်ခံလိုက်ခြင်းအပြင်သူတို့ကိုတည်ဝင်အသီးမှတ်ပြုပေးသလိုပဲဖြစ်သွားပါလိမ့်မယ်တဲ့စစ်ကောင်စီရဲ့ Nation Building and National Unity နိုင်ငံတည်ဆောက်ရေးနဲ့အမျိုးသားညီညွတ်ရေးဆိုတာဟာလူနေစုတိုင်းရင်းသားတွေကိုခွဲခြားဆက်ဆံလက်အောက်ခံလို့သဘောထားရေးသာဖြစ်နေပါတယ်တကယ်တော့တက်မတော်ဟာသူတို့ကိုသူတို့Guardians of the Unitary State တပြည်ထောင်နိုင်ငံကိုကာကွယ်ထိန်းသိမ်းသူတွေဖြစ်တယ်လို့ခံယူထားကြပါတယ်တဲ့တိုင်းရင်းသားဒေသတွေကိုသူတို့နဲ့ဒန်းတူအနာခွဲဝေပေးဖို့လည်းသူတို့မလိုလားဘူးလို့ဆိုထားပါတယ်လောလောဆယ်မှာမြန်မာတချို့ကတော့ NUG ကိုသူတို့ရဲ့တည်ဝင်အစိုးရအဖြစ်လက်ခံပြီးအနောက်နိုင်ငံအနေငယ်ကလည်းအလို့သဘောနဲ့ဆက်ဆံနေကြပါတယ်တဲ့ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ Ukraine စစ်ပွဲကိုသာအဓိကအာရုံစိုက်နေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလိုလားတဲ့အုပ်စုတွေကိုလုံလောက်တဲ့အကူအညီပေးလာပါမလားဆိုတာစဉ်းစားစရာဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ The Embrace Between Forever Friends Myanmar and Russia မြန်မာရုရှားထာဝရမိတ်ဆွေနှုတ်ချစ်ကြည်မှုဆိုတဲ့ခေါင်းစဉ်နဲ့ EN Story ရေးတဲ့သဘောထားအမြင်ကို The Street Times ကထုတ်နှုတ်ပြောပြလိုပါတယ်ဒီနိုင်ငံရဲ့ချစ်ကြည်မှုဟာထင်ရခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေနဲ့ရုန်းကန်နေရတဲ့အာဆီယံအတွက်သတင်းစိုးပဲဖြစ်တယ်လို့စာရေးထားပါတယ်။ဒီနိုင်ငံပုံမိုနိကလာတာဘာကြောင့်လဲ။ဒါဟာအာဆီယံအတွက်ဘယ်လိုကြိုက်ခတ်မလဲဆိုတာတွေကိုသူမေးခွန်းထုတ်ထားတာပါ။ပထမမေးခွန်းရဲ့အဖြေကတော့ရှင်းပါတယ်။တန်တမန်ဆက်ဆံရေးခိုင်မာစေဖို့လက်နက်ရောင်းချဖို့နဲ့စွန့်အင်ကဏ္ဍဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အတွက်ပဲဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတရုတ်ထက်ရုရှားကိုအခုခါမှာပုံမအားထလာတယ်ဆိုတာသိကြပါရယ်ပြီးခဲ့တဲ့ဇွန်နဲ့ဇူလိုင်လအတွင်းမှာသူပြည်ပခရီးသုံးကြိမ်ထွက်ခဲ့တာနှစ်ကြိမ်ဟာရုရှားကိုသွားရောက်ခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယင်ဟာဆိုရင်လည်းပြီးခဲ့တဲ့လကမဲခေါင်အစည်းအဝေးအတွက်မြန်မာနိုင်ငံကိုလာတာဗိုလ်ချုပ်မူကြီးမင်းအောင်လည်းနဲ့မတွေ့ခဲ့ပါဘူးတဲ့တနည်းအယောင်ဝယ်ကိစ္စကတော့ပူပြီးအရေးပါတဲ့ကိစ္စဖြစ်ပါတယ်တဲ့မြန်မာစစ်တပ်ဟာနှစ်ပေါင်း30လောက်လက်နက်ဝယ်ယူနေကြတဲ့တရုတ်တို့ရဲ့လက်နက်အကြီးအသေးကိုသိပ်မကျေနပ်ပါဘူး။ရုရှားကလည်းအစ်တောင်အရှဒေသအတွင်းမှာအထူးသဖြင့်ဗီယက်နမ်ကိုလက်နက်ရောင်းချမှုသိပ်ကျဆင်းလာတဲ့အချိန်ဖြစ်နေပါတယ်။စွန့်ရင်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စဟာလည်းပဲနှုတ်နှစ်ဖက်အကျိုးဖြစ်ထွန်းစေတဲ့ကိစ္စပါ။လုံစာအခက်ကြုံရတဲ့စစ်ကောင်စီကရုရှားရေနံနဲ့ရေနံကျဲစွန့်ရီကိုအားထားလိုနေသလိုနျူကလ িয়ার လုံစာကိုလည်းစိတ်ဝင်စားနေပါတယ်။ရုရှားကမြန်မာနိုင်ငံကိုနျူကလ িয়ার လက်နက်ရရှိရေးအကူအညီပေးလိမ့်မလားမြန်မာနိုင်ငံမှာစစ်စခန်းထားရှိလိမ့်မလားဆိုတာတွေကတော့အလှမ်းဝေးပါသေးတယ်။ဒါပေမဲ့လက်နက်ရောင်းချတာကတော့ပြည်တွင်းစစ်ကိုလောင်စာထိုးပင်းနေသလိုဖြစ်ပြီးဒီမိုကရေစီကိုပြန်သွားရေးအတွက်အလှမ်းဝေးစေပါတယ်။ဒုက္ခသည်တွေပုံမှုများပြလာပြီးဆင်းရဲတွင်နက်လာစေပါတယ်။ ပုံသဘောတူညီချက်၅ရပ်ကိုကင်ဆယ်ထားတဲ့အာဆီယံနဲ့မြန်မာစစ်ကောင်စီတို့အကြားအစိကပ်ဖို့လည်းပဲပြုမှုအလံဝေးစေနိုင်တယ်လို့ဆိုပါတယ်။ဒေသရင်းမှာအမေရိကန်တရုတ်ပြန်ဆိုင်မှုပြင်းထန်လာနေချိန်အာဆီယံဟာအပြော့ပြီးမြန်မာအရေးကြောင့်လမ်းလွဲနေလို့မဖြစ်ဘူး။စစ်ကောင်စီနဲ့ရုရှားတို့ကတော့အပြန်အလှန်အကျိုးပြုနေကြမှာဖြစ်ပေမဲ့အကျိုးဆက်ကတော့အစ်တောင်အာရှဒေသကိုမဆက်မသာဖြစ်စေပါလိမ့်မယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
။ဦးကျော်စန်းသာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်။အမေရိကန်ထုတ်လုပ်သူတွေနဲ့စားသုံးသူတွေဟာနေရောင်ခြည်သုံးစွမ်းအင်ကိုစဉ်းစားဖို့အကြောင်းတွေရှိလာပါပြီ။အသစ်ပြတ်ထန်းလိုက်တဲ့ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေကဒီကဏ္ဍဖြစ်ပေါ်ရေးအတွက်အခွန်နဲ့မလုံးနေပေးထားပါတယ်။ VOA သတင်းတော်အဲလစ်ဘက်လီပေးပို့တဲ့သတင်းဆောင်ပါးကိုတော့ဦးတင်မောင်တန်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ကာစီနိုပြင်တနစ်ကိုနေအောင်ချီရက်300ကျော်ရရှိနိုင်တယ်လို့ Las Vegas မြို့ကကြေညာပါတယ်။ပူတဲ့အခါမြို့သူမြို့သားတွေအတွက်မီတာကကြီးလာတာကို Jason Livingston ကအခုလိုပြောပါတယ
်။ In a house like ours two story with
ရေကူးကန်တဲ့နှစ်ထပ်အိမ်အတွက်မီတာက800 900ဖြစ်နိုင်ပါတယ်
။သူ့အိမ်ကို Jason ကဆိုလာပြားတွေတက်နေပါတယ်။ Solar နေစွမ်းအင်လုပ်ငန်းထူထောင်သူ Frank Rieger ကဈေးကျလာတာကိုအခုလိုပြောပါတယ
်။ Cost of solar has changed dramatically compared to the
လုပ်ငန်းစားတဲ့အချိန်နဲ့ရှင်းလိုက်တဲ့အခါဆိုလာဈေးကလုံးဝပြောင်းသွားတယ်ဗျဒီလိုနေရာမှာတွက်ချေကြိုက်တာစဉ်းစားစရာမလိုတော့ပါဘူ
းဂျာမနီကလာတဲ့ဆိုလာပြားပြီကိုဂျေဆန်နဲ့အိမ်မှာ Frank Rieger ကလာတက်ပေးနေတာပါဒါပေမဲ့ကမ္ဘာဆိုလာလုပ်ငန်းမှာတရုတ်ကလွှမ်းထားပါတယ်တရုတ်ရဲ့ဆိုလာပြားထုတ်လုပ်မှုနဲ့တီထွင်မှုကြောင့်ထုတ်လုပ်မှုဈေးကျလာတာကိုနိုင်ငံတကာစွမ်းအင်အေဂျင်စီကဇူလိုင်လတုန်းကပြောပါတယ်ဆိုလာပြားထုတ်လုပ်မှုသောချက်ကျအဆင့်တွေရဲ့80%ခန့်လုံးကျော်မှာတရုတ်ဟာအရေးပါပါပါနေပါတယ်။ဒါပေမဲ့တရုတ်ပေါ်မိခိုလာရလေထုတ်လုပ်ရောင်းချမှုကွင်းဆက်အတွက်အန္တရာယ်ရှိလာလေပါ။ Auction Solar ဟာ American Solar ပြားထုတ်လုပ်ရေးလုပ်ငန်းအနည်းငယ်တဲကတခုပါ။အလုပ်မှုဆောင်ရာရှိချုပ် Mamum Rashid ကအခုလိုပြောပါတယ
်။ If we don't have the supply chain here in the US, we look at it as a national security concern. If
you America မှာထုတ်လုပ်ရောင်းချမှုကွင်းဆက်မရှိရင်အမျိုးသားလုံခြုံရေးပြဿနာအဖြစ်မြင်ပါတယ်။ပြန်ပြေးမြဲစွမ်းအင်ကိုနေအောင်ကြီးကနေထုတ်လုပ်ဖို့ပစ္စည်းတွေတက်ဆင်ထားမယ်ဒါပေမဲ့အခုအခါမှာအဲ့ဒီပစ္စည်းတွေမထုတ်လုပ်နိုင်ဘူးဆိုရင်ထုတ်လုပ်မှုခွင့်ဆက်လက်ထဲရှိသူကရက်ပစ်လို့ရနိုင်တယ်လေ
Crystalline Silicon ပါတဲ့တရုတ်ဆိုလာပစ္စည်းတွေပေါ်အခွန်ချဖို့အမေရိကန်ကဒီနှစ်တိုးပြထမ်းလိုက်ပါတယ်တရုတ်ပြည်စင်ကြန်းဒေသကလာတာတွေအပါအဝင်ဆိုလာပစ္စည်းတွေကိုဝီကာအရမလုံအားကာကွယ်ရေးဥပဒေနဲ့ပိတ်ပင်လိုက်ပြီးဂျိုလာကစပြီးတက်ရောက်ခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကြောက်တီကျန်ကတော့အခုလိုဆိုပါတယ်
။မေဖောင်းကတော့မကန့်သတ်စစ်ဟာ真相
အမေရိကန်ကတကယ်အချက်လက်နဲ့အမှန်တရားကိုယူမဆိုင်ပါဘူး။ပုံမှန်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုနိုင်ငံရေးလှုပ်ပစ်ပါတယ်။ရောင်းလိုအားကွင်းဆက်ကိုဝင်ဆွတ်ပြီးတရုတ်ကုမ္ပဏီတွေကိုတိုက်ခတ်မယ်ဆိုတာဖိနှိပ်ပါတယ
်။လိန်နေလာတွေကိုချက်ချင်းရပ်ပြီးဖျက်လို့ဖျက်စီးဥပဒေတွေအကောင့်ထဲပေါနေတာကိုအမေရိကန်ကရပ်ဖို့လိုတယ်လို့တရုတ်တန်ယုံက VOE ကိုပြောပါတယ်။အမေရိကန်နေအောင်ကြီးသုံးစွမ်းအင်လုပ်ငန်းကြီးမှလာအောင်အားပေးဖို့ဝေဖောင်းပွားမှုလျှော့ချရေးဥပဒေမှာအခွန်သက်သာခွင့်တွေပါဝင်ပါတယ်။ဒါပေမဲ့ Auction Solar က Rashid ကတော့အဲ့ဒါနဲ့မလုံလောက်ဘူးလို့ဆိုပါတယ
်။ You're dealing with China.
တရုတ်ကလွတ်လပ်ဈေးကွက်စီးပွားရေးမဟုတ်ပါဘူး။တရုတ်ဆိုရကပံ့ပိုးသလောက်ခမားမပံ့ပိုးနိုင်ပါဘူး။ဒါကြောင့်မလုံလောက်ဘူးဗျ။ကုန်သွယ်ရေးဥပဒေတွေလိုက်နာအောင်လုပ်ဖို့လည်းလိုပါတယ်
။ဒီနေ့အစောပိုင်းမှာလုတ်ခဲ့တဲ့ကုန်သွယ်ရေးဌာနစုံစမ်းစစ်ဆေးရေးဖြစ်အောင် Auction Solar ကစီစောပေးခဲ့တာပါ။အရှိတော်အာရှတိုင်းပြည်တွေကလာတဲ့ဆိုလာပြားတွေဟာတကယ်တော့တရုတ်လုပ်တွေဖြစ်ပါတယ်။နောက်ကျောင်းပြန်အခွန်ချမှာဆိုလာကြောင့်ဆိုလာစီမံချက်အတော်များများရပ်သွားကြပါတယ်။အဒီတိုင်းပြည်တွေကဆိုလာပစ္စည်းတွေပေါ်နှစ်နှစ်အခွန်မကောက်ဘူးလို့သမ္မတဘိုင်ဒန်ကတုံ့ပြန်ကြေညာခဲ့ရပါတယ်။ရုရှားကအခုလိုဆိုပါတယ
်။ဝမ်းနည်းပတ်လက်ဖြစ်စရာပါပဲဗျာ
။နှစ်နှစ်တာခုံဆုံးသွားတဲ့အခါတင်ပြထားတဲ့အတိုင်းစတင်ဆောင်ရွက်မယ်လို့ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြည်တွင်းဆိုလာထုတ်လုပ်မှုကို2024မှာ30တက်လာဖို့အိမ်ပြူတော်ကတော့ရည်ရွယ်ထားပါတယ်ခင်ဗျာ
ဥဒိပောင်းသံပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်လူမှုနဲ့ကျန်းမာရေးကဏ္ဍတပတ်တွင်းအားကစားသတင်းလွှာတွေကိုနှားဆင်ရတော့မှာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ွယ်ရှိပါပြီ။ VOA ရဲ့ဒီကြာသာပတေးနေ့မနေ့ခင်အစီအစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကိုရန်နန်ရဲ့တပတ်တွင်းအားကစားသတင်းဒေါက်တာတန်းစော်ရဲ့လူတို့နဲ့ကျမ်းမာရေးကဏ္ဍအရမ်ဒီမတိုင်ခင်မှာဥကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဘုရားဆန်လန်ဒန်တော်တဲ့ချိန်မှာတင်းနိုင်ရိုက်ပြီးသူကကျွန်တော်တို့အပူစားမပြုတ်ပါဘူးလို့ပါလေအဲ့ဒါလေဖြစ်လာတာအဲ့ဒီဥစ္စာကို
သိမကြခင်မှာပဲနားဆင်ရတော့မှဖြစ်ပါတယ်ခင်ဗျာအခုတော့လူဒုနဲ့ကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဒီရာသီတုတ်ကွေးဖြစ်တတ်တဲ့ကာလမှာသွေးလွန်တုတ်ကွေးနဲ့ကိုဗစ်ကာယောဂါခွဲခြားကုသနိုင်ဖို့လူဒုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကခွဲခြားရှင်းပြတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေကိုသတိပြုနေရတဲ့အချိန်မှာပဲသွေးလွန်တုတ်ကွေးကူးစက်မှုတွေကလည်းမရောကြသေးတာကြောင့်တုတ်ကွေးသွေးလွန်တုတ်ကွေးနဲ့ကိုဗစ်ကူးစက်မှုတွေကိုရောထွေးကြုံတွေ့လျက်ရှိနေတာပါချမ်းတုံဖြားနာခေါင်းကိုက်တာနဲ့အဆင်းမြင့်ကိုက်ခဲတဲ့လက္ခဏာတွေကိုရာသီတုတ်ကွေးရောဂါနဲ့ကိုဗစ်ရောဂါနှစ်မျိုးလုံးမှာကြုံတွေ့ကြရပြီးသွေးလွန်တုတ်ကွေးဖြစ်တဲ့သူတွေမှာလည်းတွေ့မြင်နေရတာကြောင့်အဖျားဆတင်တဲ့လူနာတွေမှာတုတ်ကွေးဖြားလားသွေးလွန်တုတ်ကွေးလားကိုဗစ်ကူးစက်မှုလားဆိုတာကိုခွဲခြားနိုင်မှုခက်ခဲလျက်ရှိတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်သွေးလွန်တုတ်ကွေးရောဂါတုတ်ကွေးရောဂါဖြစ်တဲ့တွေဖြားနာခြင်းခေါင်းကိုက်ခြင်းချမ်းတုံခြင်းအဆင်းမြင့်ကိုက်ခြင်းတွေနဲ့တွေ့ပြီးတွေ့ရပါတယ်ဒါကြောင့်မလို့စတင်ဖြစ်တဲ့အချိန်မှာတုတ်ကွေးယောဂါလားအခုလက်တော်ဖြစ်ပေါ်နေတဲ့ကိုဗစ်ယောဂါလားဆိုတာခွဲခြားဖို့ခက်ပါတယ်။ဒါပေမဲ့ဖြားနေပြီးဖြားတာနဲ့တွဲဖက်ပြီးတော့ရေပြားပေါ်မှာနီးစက်အနီကွက်လေးတွေဖြစ်လာတယ်။နောက်တစ်ခါအန်တဲ့အခါမှာကော်ဖီမုန့်နှစ်ယောင်လေးပါလာမယ်ဆိုရင်တော့သွေးလွန်တုတ်ကွေးကိုစဉ်းစားဖို့လိုပါတယ
်။သွေးလွန်တုတ်ကွေးယောဂါဟာစောစောသိရင်အသက်ကျန်နိုင်မှုအခွင့်အရေးများပေမဲ့နောက်ကျမှသိရင်တော့သွေးလက်နဲ့အခြေအနေရောက်နိုင်ပြီးအသက်အန္တရာယ်နဲ့နီးစက်နိုင်ပါတယ်။ဖျားပြီး3ရက်လောက်ကြာတဲ့အထိမသက်သာဘူးဆိုရင်သွေးလွန်တုတ်ကွေးဟုတ်မဟုတ်ဆိုတာကိုတန်ရာထားပြီးသွေးစစ်ကြည့်သင့်တယ်လို့သိရပါတယ်။သွေးရည်သွေးရှံတဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်တော့ပေါ်ပေါ်ဆက်ဆက်သဘောမထားပဲဆေးရုံဆင်းကန်းကိုအမြန်ဆုံးသွားရောက်ကုသမှုခံယူသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့သွေးလွန်တုတ်ကွေးမှာအဓိကအရေးကြီးတဲ့အန္တရာယ်ရှိတဲ့အချက်ကတော့သွေးဥမှာဓာတ်ပမာဏလျော့ကျပြီးတော့သွေးထွက်ခြင်းပဲဖြစ်ပါတယ်။အော်နှာခေါင်းသွေးရှံတာတွေရှိတယ်။သွားသဖုံးကနေသွေးယူတာရှိတယ်။အမျိုးသမီးလေးတွေဆိုလို့ရှိရင်သွေးပေါ်တဲ့အချိန်နဲ့ဆက်ဆက်မယ်ဆိုရင်သွေးစင်းများတာတွေလည်းတွေ့ရတာပါလေ။ဒါဆိုရင်ပေါ့ပေါ့မမီပဲနဲ့ရှာဝန်နဲ့တိုင်ပင်သင့်ပါတယ်။ရည်သူမဆိုဖြားပြီးတော့ဒီ3ရက်လောက်မှမှနေထိုင်မကောင်းသေးဘူးဆိုလို့ရှိရင်တော့ဒီသွေးစစ်စင်ချေအပြင်ဆရာတို့ဒီတုတ်ကွေးလားနော်နောက်တစ်ခါသွေးလွန်တုတ်ကွေးလားဆိုတာခွဲခြားနိုင်မှာဖြစ်တဲ့အတွက်ကြောင့်၃ရက်မှာအခုချိန်မှာဖျားနာပြီးတော့၃ရက်တွင်မပြောက်ဘူးဆိုရင်သွေးစစ်ဆေးဖို့အတွက်နဲ့ဆရာကြီးအကြံပြုပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးလွန်တုတ်ကွေးယောဂါကစောစောစီစီသိရင်တဲ့ကဲနိုင်ပြီးတော့နောက်ကျမှသိလို့ဒီသွေးလန့်တဲ့လက္ခဏာတွေပေါ်ပေါက်လာမှဆိုရင်ကုသရခက်ခဲတဲ့အတွက်ကြောင့်ဖြစ်ပါတယ
်။ကိုဗစ်ကူးစက်မှုတွေကလည်းမြန်မာနိုင်ငံနဲ့ကူးလူဆက်ဆံမှုများတဲ့နိုင်ငံတွေမှာကူးစက်မှုနှုန်းမြင့်တက်နေတာကြောင့်သတိပြုကြရအောင်ပါ။ Omicron မျိုးကကြောင့်ဖြစ်တဲ့ကိုဗစ်ကူးစက်မှုဟာကူးစက်မှုနှုန်းမြန်ပေမဲ့ယောဂပြင်ထန်မှုဘိုင်းမှာတော့အရင်မျိုးကွဲတွေလောက်ပြင်ထန်မှုမရှိတာကြောင့်ဆေးရုံဆင်းကန်းကိုရောက်လာတဲ့သူအရေးအတွက်နှေးပါတာဖြစ်မယ်လို့ပညာရှင်တွေကသုံးသပ်နေကြပါတယ်။ကာဝယ်ဆေးမထိုးထားတဲ့သူတွေနဲ့ကုကန်ဆွမ်းအားနည်းတဲ့တက်ကြီးရိုးတွေခလိငယ်တွေနဲ့နာတာရှိယောဂသည်တွေမှာတော့အသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ကိုဗစ်ကူးစက်မှုကိုလည်းမပေါ်ဆပဲဆက်ပြီးခရီးဆိုင်ကာဝယ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ကိုဗစ်ယောဂါဟာဆရာတို့နိုင်ငံနဲ့နီးကပ်နေတဲ့စင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံတွေမှာလုံခဲ့တဲ့၃လပတ်ကစပြီးဖြစ်များပြီးတော့ဒီပြောက်တွေလည်းရှိကြတယ်။ဒါကြောင့်မလို့ဒီထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့လူနာတွေကတစ်ဆင့်ဆရာတို့နိုင်ငံမှာလည်းကိုဗစ်ယောဂါတွေရောက်ရှိနေတာသိရှိရပါတယ်။အဲ့တော့အများစုကတော့ဒီနာစီချောင်းဆိုးလက်ချောင်းနာဆင်းလောင်တွေပဲဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ဆေးကန်းတွေကိုရောက်ရှိမှုအားနည်းနေတယ်လို့ထင်ပါတယ်။အဲ့တော့ပတ်စံတတ်နေတဲ့လူအများစုကလည်းမိမိဘာသာစစ်ဆေးပြီးတော့အိမ်မှာပဲကုသမှုခံယူနေတာတွေလည်းရှိနေတယ်လို့သိရပါတယ်ပေါ့နော်။အဲ့တော့ဒီချက်လစ်တွေကြောင့်ပဲဒီပြင်ပဆေးရုံကြီးဆေးကန်းတွေကိုကိုဗစ်လူနာတွေအနေနဲ့ရောက်ရှိလာတာလဲတယ်လို့ထင်ပါတယ်။အဲ့တော့အခုဖြစ်ပွားနေတဲ့ကိုဗစ်ယောဂါသည် Omicron B4 B5 ဟာလည်းပဲ Omicron မျိုးကွဲပဲဖြစ်တဲ့အတွက်ကြောင့်ယောဂါပြင်ထန်မှုအားနည်းမယ်။နောက်တစ်ခါကာကွယ်ဆေးထိုးထားမယ်။အရင်တုန်းက Delta နဲ့ Omicron ဖြစ်ပွားတ ထားပူးသားလူတွေမှာဆိုရင်ရောဂါလက္ခဏာပြတာနေတယ်ပြင်းထန်မှုနေတဲ့အကြောင်းဆေးရုံဆေးပေးကန်တွေကိုရောက်ရှိမှုနည်းနေသေးတယ်လို့ဆရာအနေနဲ့ထင်ပါတယ်။အဲ
့တော့လူငယ်လူရယ်တွေဆရာတို့ကဒီကောက်ဝယ်ဆေးလေးထိုးပြီးပြီးကောက်ဝယ်ဆေးထိုးတဲ့လူမှာအသေးပြောင်နေတယ်လေပြောထားတဲ့အခါကျတော့ဆရာတို့ကောက်ဝယ်ရေးနည်းလမ်းတွေပေါ့လျော့သွားတတ်တယ်။အဲ့တော့ဆရာတို့လူနာတွေကိုမှားကြားတယ်လို့ပဲကိုယ့်အတွက်ဒါကာကွယ်နေတာမဟုတ်ဘူးเนาะကိုယ့်ရဲ့နဲ့အိမ်မှာအတူတကွနေထိုင်တဲ့တက်ကြီးရွယ်တွေနာတာရှည်ယောဂသေးတွေเนาะဒါနာတာရှည်အဆုတ်ယောဂရှိတဲ့လူတွေခုခံစနစ်ကိုခုနေတဲ့ဒီဈေးဝါးတွေတောက်သုံးနေတဲ့သူတွေကခါတိုင်းလိုပဲဒီပိုးဝင်သွားလို့ရှိရင်သူတို့မှာအသက်အန္တရာယ်ရှိနိုင်သေးတယ်ဒါကြောင့်မလို့เนาะမိမိရဲ့တိမ်ထဲနေတဲ့သူရဲ့ကျန်းမာရေးအတွက်ကိုဆရာတို့ကဒီကာကွယ်ရေးကြီးတွေကိုပြည်သူမဆိုအခုချိန်မှာစပြီးပြန်လည်စတင်ဆောင်ရွက်သင့်ပြီလို့ပဲဆရာတို့အနေနဲ့ပြောချင်ပါတယ်
မြန်မာနိုင်ငံမှာရာသီတုပ်ကွေးသွေးလွန်တုပ်ကွေးနဲ့ကိုဗစ်ကူးစက်မှုတွေရောထွေးဖြစ်ပေါ်နေတာကြောင့်ဖျားနာပြီဆိုရင်ပေါ့ပေါ့ဆတ်ဆတ်သဘောမထားဘဲခီးဆိုင်စောင့်ကြည့်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သားသဘော
ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်ပါဒီကနေ့မြန်မာနိုင်ငံမှာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းရေးရည်ပန်းချက်တွေကတိစကားတွေနဲ့အတူဆွေးနွေးညှိနှိုင်းမှုတွေလည်းကြားနေရပါတယ်တစ်ချိန်တည်းမှာပဲလူမျိုးတစ်မျိုးချင်းစီကိုအခြေပြုတဲ့ ethnic nationalism ဟာလည်းအချိန်အဟုန်မြင့်မားနေတယ်ဆိုရင်မှားမယ်မထင်ပါဘူးဒီလိုလူမျိုးအခြေပြုအမျိုးသားရေးဝါဒဟာဒန်းတူညီမျှမှုကိုအခြေခံတဲ့ဖက်ဒရယ်စနစ်နဲ့ကန့်ညီပါရဲ့လားဖက်ဒရယ်ပြည်ထောင်စုအတွက်တကယ်လိုအပ်တဲ့အမျိုးသားရေးဝါဒကဘယ်လိုဖြစ်သင့်ပါသလဲဖက်ဒရယ်ရေးတက်ကြွသူသူတွေဒီဆောင်းပါရှင်ဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စံသာဆွေးနွေးထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီ
ကျွန်တော်ရဲ့နိုင်ငံရေးအမြင်က civic nationalism ပေါ့ဗျပြည်သူအခြေပြုအမျိုးသားရေးဝါဒကိုကျွန်တော်တို့ကပေါင်းစည်းပေးရမယ်လို့ကျွန်တော်အဲ့ဒါကိုကျွန်တော်အဲ့ဒါပြောနေ
โอเคပြည်ထောင်စုမြန်မာနိုင်ငံဆိုပြီးတော့နေဂျက်ဘရစ်တရှာတွေလက်ထက်ကလွတ်လာပြီးတဲ့နောက်ထူထောင်ခဲ့ကြတယ်ဆိုအဲ့ဒီတော့ကကျွန်တော်ရဲ့ပြည်ထောင်စုတည်ထောင်တဲ့ပုဂ္ဂိုလ်တွေကတော့ဘယ်လိုအမျိုးသားရေးဝါဒကိုအခြေခံခဲ့တယ်လဲနည်းနည်းပြန်ပြောင်းသုံးသပ်ကြည့်မယ်ဆိုရင်အဲ့ဒီတော့ civic nationalism ဆိုတဲ့သဘောထားအဓိကလားမြန်မာဗမာ nationalism လားဘယ်လိုပုံစံမျိုးလို့အဲ့ဒါကိုပြန်သုံးသပ်လို့ပါတယ်ခင်ဗျာတမိုင်းကိုပြန်ကြည့်ရင်
အဲ့ဒီ1948ခုမတိုင်မီပေါ့လေပမာမဟုတ်တဲ့တိုင်းရင်းသားတွေရဲ့နိုင်ငံရေးအမြင်ကသူကအဲ့လောက်ထိသူကကျေကျလာမဟုတ်ဘူးအဲ့ဒီတော့သူတို့စိတ်ထဲမှာတစ်ခုပဲရှိတယ်ပမာနဲ့ပေါင်းလိုက်လို့ရှိရင်ကျွန်တော်တို့သူတို့တပည့်ဖြစ်သွားမှာဆိုအဲ့ဒါကိုသူတို့ကကြောက်တာအဲ့ဒီဥစ္စာကိုကြောက်တဲ့အတွက်ကြောင့်မို့ဘုရားဆန်လန်ဒန်တော့တဲ့ချိန်မှာစီနံရိုက်ပြီးသူကကျွန်တော်တို့ကိုအခုစားမပြုတ်ပါဘူးလို့ပါလေအဲ့ဒါလည်းဖြစ်လာဆိုတော့အဲ့ဒီဥစ္စာကိုကြောက်ကံမို့အတွက်အဲ့လားတော့ခွဲတက်ခွဲထွက်ပိုင်ဝင်နေပါလေတော့သူတို့ကအဲ့ဒီပို့ကြောက်ဆောင်းတော့တောင်းတဲ့ခါမှာဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေဆောင်သူကထည့်ထားပြီးအဲ့ဒီမှာရှာနဲ့အဲကရင်နေရအဓိကပါပါမယ် civic nationalism နေပါလေညာဆိုတော့အခေါ်ဝရလေအဲ့ဒီမှာလည်းတော့မပေါ်သေးဘူးနောက်ပိုင်းနိုင်ငံရေးသူတွေတည်ရထော်ထုတ်လာသူတို့ရဲ့အဓိကရည်မှန်းချက်က ethnic equality ပေါ့နော်any equality ဆိုတော့ပမာလက်ချက်ဆန်လက်ချက်ရခိုင်လက်ချက်ဆန်လက်ချက်လည်းစသည်ဖြစ်ပါလေအဲ့လိုမျိုးတန်းညီမျှရေးကိုအဓိကထားပြီးပြည်ထောင်စုကိုတည်ထောင်ဖို့တော့တဘောတူထားတာဒါပေမဲ့တည်ထောင်ပြီးတဲ့နောက်ပိုင်းကျတော့အဲ့လိုဖြစ်မလာဖြစ်မလာပဲနိုင်ငံတော်ရဲ့အာဏာကိုအဲမဟာဗမာတွေကအောက်စီးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကခင်ဗျီပြည်ရေးစစ်တွေကဖြစ်နေအဲ့ပြည်ရေးစစ်ကခုရှိမနေဘူးအဲ့ဒါကိုလည်းတို့ကခုရှိမပြင်သေးဘူးအဲ့တော့မပြည့်သမျှဖြစ်သေးတယ်လည်းပဲသူကလည်းပြီးမှာမဟုတ်ဘူးဆိုတော့အခုပမာလူတို့ကလည်းအရင်နဲ့မတူဘဲနဲ့သူကနှိုးချလာနှိုးချလာတဲ့အတွက်ကြောင့်မို့တိုင်းရင်းသားတွေရဲ့ခံစားမှုတိုင်းရင်းသားတွေရဲ့နာကျင်မှုတိုင်းရင်းသားတွေရဲ့နိုင်ငံရေးတောင့်တမှုတွေသူတို့ကနားလည်တာသူတို့ကလည်းဖိနစ်ခံတာဆိုတော့အဲ့ဒါကတောင်းတဲ့အကွေတစ်ခုကိုသူကရောက်တော့ရောက်လာတော့အဲ့ဒါကြောင့်မို့ပြန်ပြီးချက်ရလို့ရှိရင်တော့လွတ်လပ်ရေးမရခင်ကာလအတုံးကတော့တိုင်းရင်းသားကောင်းဆောင်တွေကတန်းတူညီမျှရေးကိုပဲအဓိကထားပြီးသူတို့ကပြည်တော်စုကိုဖွဲ့စည်းခဲ့တယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးသပ်ချက်။
ဒီကုန်းမချုပ်ပါနဲ့အောင်ကျွန်တော်ဆက်ပြီးမေးခြင်းတည်း အဲ့ဒီတော့ငါလုခဲ့တဲ့ကာလမှာနောက်ပိုင်းကောင်းဆောင်တွေကဒါဗမာလူမျိုးကြီးဝါရနဲ့အခြေခံပြီးတော့လာခဲ့တယ်အဲ့ဒီအမျိုးကိုမမြင်ခဲ့ဘူးဆေးအစွာဆက်ဆက်ကလည်းအဲ့ဒီလူသွားခဲ့တယ်ဒါပေမဲ့ဂျာမာပြည်သူလူထုကိုကိုးစားပြုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းပဲတက်ခဲ့ပါသေးတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအစိုးရအစိုးရလည်းထက်မှာလည်းပဲဒါပင်လုံကိုဒုတိယပင်လုံဘာညာအဲ့ဒီဟာမျိုးဆက်ပြီးတော့သူတို့ကျင်းပခဲ့ပါတယ်အဲ့လိုကျင်းပတဲ့အချိန်မှာရောဒီအမျိုးသားရေးဝါရနဲ့ပတ်သက်ပြီးသဘောတရားဟာအခုလို civic nationalism ဖြစ်မြောက်ရေးကိုဥတည်ခဲ့တယ်လို့များသုံးသပ်မိပါလား
ကျွန်တော်အဲ့လိုမသုံးသပ်မိဘူးဘာကြောင့်မသုံးသပ်မိဘူးလဲဆိုတော့ NLD က opposition ဟိုစံပြက်ဖက်မှသွားနေတဲ့အချိန်တော့သွား CRPP လို့ခေါ်တဲ့အဖွဲ့အစည်းမှလည်းတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပေါင်းပြီးဖြစ်မှလည်းဒီမိုကရေစီတည်ရအောင်ကျတဲ့ရအောင်ကျွန်တော်တို့လည်းလောက်ကြမယ်ပါညာဆိုပြီးတော့သဘောတူခဲ့လောက်ခဲ့ခြင်ခဲ့တာရှိဒါပေမဲ့အာနာယသွားပြီးတဲ့နောက်ပိုင်းကျတော့အဲ့ဒီ NLD ခေါင်းဆောင်တွေကသူတို့ရဲ့အဓိက reconciliation မှာပြတာပြန်လဲတရားတရားပူပေါင်းနှိစက်ရေးကိုသူတို့ကတိုင်းရင်းသားဒိနေမလုပ်ပဲနဲ့သူတို့ဆက်ဆက်တတ်နိုင်မယ်သူတို့လောက်အဲ့ဒါကြောင့်မို့ကျခိုင်မှာဆိုလဲခိုင် ENP ကမင်းအများကြီးနိုင်ငံသားနဲ့တို့ကအဆုရမခွန်းနိုင်ဘူးပြည်နယ်ဝန်ကြီးချုပ်လည်းမဖြစ်နိုင်ခဲ့ဘူးအဲ NLD ကပဲသူကလက်ဝဲကြီးအုပ်လိုက်ဆွေဒီတူကဆန်းပြည်မှာလည်းသူဒီလကောက်မယ်ဆရာတို့ကတိုင်းရင်းသားတွေနဲ့အရင်တော့အတူတူအေးတူပုံများစစ်တပ်ကိုစစ်တပ်ကလူသားစားကိုဆန့်ကျင်တဲ့အချိန်တော့နေခဲ့ပြီမဲ့သူအာဏာရသွားတဲ့အချိန်အဲဒီ NLD ကပြောင်းသွားတယ်အဲ့ဒါကြောင့်မို့ NLD ကအဲ့ဒီ civic nationalism တွေဘာညာတွေကိုစဉ်းစားသလားဆိုရင်ကျွန်တော်မေးနေကျွန်တော်ကသူတို့လုံးဝမစဉ်းစားဘူးလို့ကျွန်တော်အဲ့လိုပဲပြောအောင်အ
ဲ့တော့အခုစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်ကျင်ကြတဲ့အဖွဲ့ထဲမှာတော့အဓိကအဖြစ်ကတော့ NLD ကလက်ရှိအာဏာရပါတီကိုလက်ရှိအာဏာရ NLD အစိုးရကပုဂ္ဂိုလ်တွေအဲ့ဒီဘက်ကအဲ့ဒီပါတီအတွက်ရွေးကောက်ခံပြီးအနိုင်ရထားတဲ့ပုဂ္ဂိုလ်တွေကဒီအဥဆောင်ပြီးလုတ်တယ်ဆိုတာတော့အသိပါပဲပေါ့လေဆိုတော့ဒီပုဂ္ဂိုလ်တွေကရောအဲ့ဒီ NLD ရဲ့လမ်းစဉ်နဲ့လုံးဝခွဲထွက်လိမ့်မယ်လမ်းခွဲပြီးတော့ခု civic nationalism ဖြစ်ရေးကိုဥတည်တယ်လို့ခင်ဗျာယူဆနိုင်ပါသလားယူဆပါသလားကျွန်တော်ကသံသယရှိလို့ပြောတာမဟုတ်ပါဘူးဆိုင်းဝန်ဆိုင်းဒါကြွန့်ကျင်တဲ့ပုဂ္ဂိုလ်တယောက်အတွင်းနဲ့ဘယ်လိုမြင်လဲဆိုတာကျွန်တော်သိကျင်လို့ပါသူ
တို့ရဲ့တိုင်းရင်းသားတော်လိုင်းရဆိုလေပူပေါင်းလှုပ်ဆောင်မှုလို့နှပ်ပြီးတော့သူတို့ရဲ့လူဟင်းကြတဲ့အပေါ်မှာထားတဲ့မူဝါဒတို့ကတော့ညာတို့ကလားတို့ကတော့ NLD အရင်တော့ထားခဲ့တဲ့မူဝါဒနဲ့တို့ကပြောင်းပြန်သွားဖြစ်သွားတယ်ဖြစ်သွားတယ်ဆိုတော့တို့က enlightened တဲ့စိတ်တပိုင်းတော့ဖြစ်လာတယ်လေကျွန်တော်တို့ပြောလို့ရမယ်ဒါပေမဲ့တို့ကလုံးဝကြီးခုနကျွန်တော်တို့ပြောတယ်လို့အာတန်းတူညီမြရေးကိုလုံးဝကပူဇော်ပေးနေပြီလားဆိုတော့ကျွန်တော်တို့လည်းအတိအကျမခံမနိုင်ဒါပေမဲ့အခုလူကြီးထောက်ပြနေတဲ့point ကိုရှိရပြ။အဲ့ဒါပါလဲဆိုတော့တိုင်းရင်းသားတွေကပြောတယ်ကျွန်တော်တို့ကအခုလောလောဆယ်ခုနှစ်ပြည်နယ်ရှိတော့ဘောနော်။အဲ့ဒါဗမာပြည်နယ်တစ်ခုရှိမှကျွန်တော်တို့ကတန်းညီညီများအတူတူအလုပ်လုပ်နေမယ်။ဆိုတော့အဲ့ဒါကိုလက်ရှိဥဆောင်နေတဲ့ NU ညလူတွေကတိတိကျကျဖြေဆိုတာကျွန်တော်တို့မတွေ့ရဘူး။ဆိုတော့အဲသူတို့အနေနဲ့အခုအကျဉ်းချခံနေရတဲ့ NLD ခေါင်းဆောင်ကြီးရဲ့အနေအထားကိုမြင်ညာပြီးအတိအကျမပြောရတာလားသူတို့ကလည်းမယုံကြည်တယ်လားအဲ့ဒါတော့ကျွန်တော်တို့မဆုံးဖြတ်နိုင်ဘူးဆက်လို့မရလို့ပဲကျွန်တော်တို့စောင့်ကြည့်ရမှာ
အဲ့ဒီဗမာပြည်နယ်အဖြစ်လက်ခံဖို့ဆိုတဲ့ကိစ္စကိုခေါင်းဆောင်လူနည်းစုကတချို့တူးချင်းနေတဲ့သဘောပေါက်လက်ခံနိုင်ပြီတောင်ဗမာပြည်သူအများစုကတော့လက်ခံနိုင်မလားသူတို့အကျိုးဆွဲလာတဲ့ပညာရေးအတွေ့အခေါ်စိတ်ဓာတ်နဲ့အဲ့ဒါကိုချက်စင်းစားလို့များအဲ့လိုဖြေရခက်နေတယ်ဆိုတာမဖြစ်နိုင်ဘူးလားဗျာလူတို့ရဲ့စိတ်ဓာတ်ပေါ့လေ
ဘာလို့လဲဆိုတော့တူကမဟာလူကြီးဝါဒလုံးဝမကင်းစင်လို့အဲ့ဒီသူတို့အခုအပေါ်ကြီးရထားတဲ့အခွင့်အရေးကိုလက်မလွတ်နိုင်လို့အဲမလွတ်ရဲတာလဲသူကဖြစ်နိုင်တယ်ဖြစ်တယ်လို့ကျွန်တော်ပြောတာမဟုတ်ဘူးဖြစ်နိုင်တယ
်
ဆိုတော့အဲ့ဒီလမ်းတွေခွဲထွက်ပြီးတော့အတိအကျအော်နေတဲ့အဖွဲ့အစည်းတစ်ခုကတော့စားဘူးတော့ Burma People Liberation Front လမ်းတွေအဲ့လိုဖွဲ့ထားတာလူတရာကျော်နေရာကျော်လောက်ရှိမှလမ်းတွေကရင်ပြည်ထဲမှာပဲသူကနေတာ သူကတော့အတိအကျပဲအဲ့ဒါမဟာလူမျိုးကြီးဝါရလုံးဝကိုသူကဆန့်ကျင်တယ်။နောက်ပြီးဗမာပြည်နယ်ဖွဲ့စည်းရေးကိုလည်းသူကထောက်ခံတယ်။ဒါပေမဲ့သူကလူနည်းစုဖြစ်မှာပေါ့ပြောလို့ပါစေ။ကျွန်တော်ရှင်းတာအခု NUG ကိုတောင်းဆောင်နေတဲ့ဆိုင်သားတွေနဲ့နဖူတက်ဒူးတက်တွေ့ပြီးအဲ့ဒါပြက်ပြက်သားသားရှင်းရှင်းလင်းလင်းဆွေးနွေးရင်တော့ဒါရမယ်။
ဆိုကျွန်တော်မေးဘူးကြံသေးတယ်တိုင်းရင်းသားတွေဘက်ကသဘောထားကိုလည်းကျွန်တော်မေးရမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တိုင်းရင်းသားတွေကရောတကယ် civic nationalism လို့ဆိုလိုက်ရင်သူတို့ကရောသူတို့ရဲ့ ethnic nationalism သူတို့ရဲ့လူမျိုးရေးဘာသာရေးယဉ်ကျေးမှုကိုအခြေပြုထားတဲ့အမျိုးသားရေးဝါဒကိုစွန့်ပစ်ပြီးတော့မတူကွဲပြားမှုအလုံးကိုလက်ခံတဲ့ပြည်သူအလုံးပါဝင်သောပြည်သူအမျိုးသားရေးဝါဒ civic nationalism မျိုးကိုသူတို့လွှဲနှင်းတူလက်ခံနိုင်မယ်ထင်ပါသလားဒါတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ရေဘူးရမေးခွန်းတစ်ခုပါ
ကျောင်းထင်တာအဲ့ဒီခုနကျွန်တော်တို့ပြောနေတဲ့ concept ပေါ့လေအတွေးခေါ်အများကြီးကျွန်တော်တို့ရှင်းပြဖို့ကျွန်တော်လိုသေးတာလိုသေးတဲ့အတွက်ကြောင့်မို့တိုင်းသားကောင်းဆောင်တွေကအဲ့ဒီ vision မျိုးတို့မှရှိပြီလားမရှိသေးဘူးလားနားကြားရောကြားဘူးပြီလားဆိုတော့အဲ့ဒါတော့ကျွန်တော်ကမပြောပြတော့အဲကျွန်တော်တို့မဆုံးဖြတ်နိုင်ဘူးเนาะဆိုတော့ဒီတူရဖြစ်ပေါ်တိုးတက်မှုတေချာတက္ကနနာရှင်းပြမယ်ဆိုလို့ရှိရင်အဲ့ဒီ ethnic nationalism ကိုသူကလုံးဝပြစ်ပယ်တာမဟုတ်ဘူး ethnic nationalism မကောင်းတဲ့အပိုင်းတွေကိုကိုကဆန့်ထားပြီး civic nationalism မကောင်းတဲ့အခါတွေအကုန်လုံးပေါင်းပေါင်းပြီးလူတွေအကုန်လုံးချိန်နှက်တဲ့ဖွဲ့စည်းပုံမျိုးစံတမိုးမျိုးအဲ့ဒါတွေကိုလက်ခံပြီးမှသူကလုပ်လို့ရှိရင်အလုံးချိန်နှက်နိုင်မယ်ကျွန်တော်အဲ့ဒီထင်တာဒါမှမဟုတ် awareness building လို့ခေါ်တဲ့နိုင်ငံရေးအရာပညာပေးမှုတွေကကျောင်းရှင်တာလုံနေအောင်လို့
တချို့သောတိုင်းရင်းသားတွေကဝါဟုအားကြပြီးတော့ federal မဟုတ်တော့ဘူး confederate ဆိုတဲ့သဘောမျိုးအထီးတော်မှပြောလာကြတဲ့အချိန်မှာ confederate လူကျင်သောဆန္ဒသည် civic nationalism ထဲလုံမသွားဘူးလား confederate ဆိုတဲ့သဘောကသူတို့ရဲ့စည်းစမ်းသဘောပိုမဆောင်သွားဘူးလားဆိုတာပဲဖြစ်ပါတယ်ဘယ်လိုသဘောလဲဘယ်လိုဆက်ဆက်မလဲအဲ့ဒါကို
confederate ကိုပုံစံမျိုးသူတွားကျင်လို့အဲ civic nationalism ကိုလက်မခံဘူးလို့အဲ့လိုလည်းပြောလို့မရအောင်ဘာလို့လဲဆိုတော့ ethnic nationalism နဲ့ civic nationalism ကပေါင်းစပ်မှုအတိုင်းအတာကျွန်တော်တို့အကုန်လုံးဝိုင်းပြီးထိုင်ပြီးစကားပြောရမယ်အဲ့လိုပေါ့အဲ့ဒါကိုဝါတွေကလည်းဝေပြီးစကားပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ကအဲ့ဒါလည်းအဖြေတစ်ခုသူကထက်လာမှာconfederate ကိုတွားလို့အဲ့ဒီ civic nationalism လက်မခံနိုင်ဘူးဆိုတော့အဲ့ဒါတော့မဟုတ်ဘူ
းဦးကျော်စံသာဆွေးနွေးတင်ဆက်သွားတဲ့ federal နဲ့ကိုက်ညီမဲ့မျိုးသားရေးဝါဒအကြောင်းကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့ကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းတွေကိုနှားဆင်ကြည့်ရအောင်ပါခင်ဗျာ
2022ကာတာကမ္ဘာဖလားဘောလုံးပွဲကိုတော့မူလအစီအစဉ်ထက်ကိုတရက်စောပြီးကျင်းပမယ်လို့ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်ပထမဆုံးကတော့နိုဝင်ဘာ21ရက်နေ့မှာအေရှန်ကာတာနဲ့အီကွေဒေါတို့ပွဲမတိုင်ခင်မှာဖွင့်ပွဲကိုကျင်းပဖို့အစီအစဉ်ထားတာဖြစ်ပေမဲ့အဲ့ဒီပွဲစဉ်ကတတိယပွဲစဉ်ဖြစ်နေပြီးတော့အရှေ့မှာနယ်သာလန်နဲ့ဆီနီဂေါအင်္ဂလန်နဲ့အီရန်တို့နှစ်ပွဲကစားဖို့ရှိနေတာကြောင့်ကမ္ဘာဖလားဖွင့်ပွဲနဲ့အင်ရှင်ကာတာနဲ့အီကွေဒေါပွဲကိုတရဆောကျင်းပဖို့ FIFA ဘက်ကတညီတညွတ်ထဲသဘောတူလိုက်ကြပါတယ်။ဒါကြောင့်အဖွင့်ပွဲစဉ်ဖြစ်တဲ့ကာတာနဲ့အီကွေဒေါတို့ကစားပြီးတော့နယ်သာလန်နဲ့ဆီနီဂေါပွဲကိုတော့21ရက်နေ့မှာလွတ်လပ်သွားတဲ့ဒီကာတာနဲ့အီကွေဒေါနေရာမှာအစားထိုးလိုက်ပါတယ်။အစင်လာအားဖြင့်လည်းလက်ရှိချန်ပီယံအသင်းဒါမှမဟုတ်အင်ရှင်အသင်းကဒီကမ္ဘာဖလားပွဲဥတော်အဖွင့်ပွဲစဉ်ကိုကစားလေရှိတာပါပွဲစဉ်တွေပြောင်းလဲဖြစ်ပေမဲ့လက်မှတ်ဝယ်ထားတဲ့သူတွေကတော့ငကိုအတိုင်းပဲကြည့်ဖို့အကျုံးဝင်တယ်ဆိုပြီးတော့ FIFA ကတော့ပြောထားပါတယ်နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Ballon d'Or ဆုအတွက်ပနားမလူစည်ရင်းထွက်လာပါပြီတနှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုအတွက်ဒီနှစ်မှာအမျိုးသားဘက်မှာ30အမျိုးသမီးဘက်က20ကိုပနားမရွေးချယ်လိုက်တာပါပြင်သစ်ဘောလုံးမဂ္ဂဇင်းကဩဂတ်လ12ရက်နေ့မှာထုတ်ပြန်လိုက်တဲ့စာရင်းမှာတော့အမျိုးသားဘက်မှာ Real Madrid နဲ့ပြင်သစ်တိုက်ဆင်မှုဘင်ဇီမာထိတ်ဆုံးကပါဝင်လာပြီးတော့ Messi နဲ့ Neymar တော့ပါမလာခဲ့ပါဘူးဘင်ဇီမာဟာပြီးခဲ့တဲ့ဘောလုံးရာသီမှာ46ပွဲမှာ44ဂိုးသွင်းပြီးတော့ Real အသင်းကို Champions League နဲ့ La Liga တွေဘူးဆွဲအောင်ဦးဆောင်နိုင်ခဲ့တာကြောင့်
ဒီနေ့မှာတော့ရွှေဘော်လုံးစုရဖို့ကိုရည်ပန်းစားနေပါတယ်။ဘန်ဇီမာနဲ့အတူလေဗန်ဒေါစကီ၊ဆာလာ၊မာနေ၊ဒဘရိုင်းနာ၊ဟယ်ရီကိန်း၊ဆွန်း၊အမ်ဘာပေ၊ဟာလန်၊မိုဒရစ်၊ဘနာဒိုဆိုဗာအစရှိသဖြင့်ပါဝင်လာခဲ့ပြီးတော့ဒါပြင်မနစ်ကဘောလုံးရာသီမှာမန်ချက်စတာယူနိုက်တက်တို့ဆက်ရှိကိုသွင်းပေးခဲ့တဲ့ရိုနယ်ဒိုလည်းပါဝင်လာခဲ့ပါတယ်။ဒီနေ့မှာထူးခြားတာကတော့မနစ်ကအပါဝင်ရွှေဘော်လုံးစုကို9ချိန်နဲ့အများဆုံးရထားတဲ့မက်ဆီကတော့ PSG အတွက်12ဂိုးသွင်းခဲ့ပေမဲ့ပနားမဆင်းတဲ့မှာပါမလာခဲ့တာဖြစ်ပါတယ်။ဒါဟာမက်ဆီအတွက်တော့2005နောက်ပိုင်းမှာပထမဆုံးအချိန်အခုလိုပနားမဆင်းတဲ့မှာမပါတာပါ။အခုလိုမက်ဆီမပါဝင်လာတဲ့အပေါ်မှာ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့
2022ကမ္ဘာအကောင်းဆုံးဘယ်လိုတော့သကားတင်30ဦးဆင်းထွက်လာတော့မက်ဆီနဲ့နေပါမပါတဲ့အပေါ်မှာတော်တော်လေးအံ့အားသင့်ခဲ့ကြတာလေ။အဲကျွန်တော်လည်းပထမတော့ဒီလောက်16ချိန်ဇက်တိုက်လောက်ပါလာတဲ့မက်ဆီမပါဘူးဆိုတော့အံ့အားသင့်သွားပြီပဲ။ပြန်စမ်းသပ်ကြည့်လိုက်တော့မက်ဆီကပြီးခဲ့တဲ့ရာသီတုန်းက PSG မှာချိန်ဆမပြနိုင်ခဲ့ဘူး။သူနဲ့နေမာနဲ့ချင်းဆမပြနိုင်ခဲ့လို့ PSG ပြိသက်တွေကတော့ဆန်သားပြတဲ့အထိဖြစ်ခဲ့ရတယ်။အဲဂိုးလည်းများများဆော့ဆော့မသွင်းနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့2021ဘယ်လိုတော့ကမ္ဘာအကောင်းဆုံးစုကိုမက်ဆီရခဲ့တာကလည်းအငင်းပွားပွဲဖြစ်ခဲ့တယ်လို့ထင်တယ်။ဒီဒီချိန်မှာကျတော့မက်ဆီမပါလာတာကတကယ်တမ်းပြောရရင်အားအသင့်စရာမဟုတ်တယ်လို့ဖြစ်တင်ဖြစ်တိုက်တယ်လို့လည်းထင်ပါရဲ့။
ဆိုတော့ဒီနှစ်အတွက်ဘယ်လန်ဒေါ်ရွှေဘော်လုံးစုကိုဘယ်သူရစေမှာသလဲဘယ်သူရမယ်လို့ရောထင်ပါသလဲ
ဒီနှစ်2022အတွက်ကမ္ဘာအကောင်းဆုံးစုကိုတော့ရီယယ်တိုက်စစ်မှုဘန်ဇီးမာရမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီချယ်ဆီမန်စီးတီးတို့ကိုဖျက်ချော်ခဲ့အောင်မှာရီယယ်ဟာဟိုကမ်ဘတ်တင်းလို့တော့ပြောလို့ရတဲ့အခြေအနေမျိုးဖြစ်ခဲ့ပြီးတော့ဘန်ဇီးမာရဲ့အတွင်းကိုးတွေကတော်တော်လေးအခေယာကျခဲ့တယ်။ဒါကြောင့်ဘန်ဇီးမာပဲရတဲ့နဲ့တင်တယ်။ဘန်ဇီးမာရဲ့ကစားသမားဘောတစ်ချောင်းဒီပြီးခဲ့တဲ့ရာသီကအကောင်းဆုံးရာသီလို့ဆိုရမှာဖြစ်တဲ့အတွက်ကြောင့်ဘန်ဇီးမာပဲရတဲ့နဲ့လို့ထင်ပါတယ
်။အမျိုးသမီးဘက်ကအယောက်20မှာတော့မနစ်ကရွှေဘော်လုံးစုရှင်ဖြစ်တဲ့ဘာစလိုနာတိုက်စင်မှုအလက်ဆေးယားပိုတဲလပ်လီယွန်တိုက်စင်မှုအဒဟက်ဂါဘတ်နဲ့အာဆနယ်တိုက်စင်မှုဘက်မီတို့ပါဝင်လာခဲ့ပါတယ်။ဒီနေ့မှာတော့ပြီးခဲ့တဲ့ Euro 2020ဥရောပဖလားဘောလုံးပွဲမှာအင်္ဂလန်အသင်းကိုဘိုးဆွဲအောင်လုပ်ပေးခဲ့တဲ့ဘက်မီရဖို့အလားအလာကောင်းတယ်လို့ခန့်မှန်းရမှာပါ။ဘယ်သူရမယ်ဆိုတာကတော့အောက်တိုဘာ18ရက်နေ့မှာကြေညာမှာဖြစ်ပါတယ်ခင်ဗျာ။ Tennis ဂျိုင်းဘွေးတွေဘက်မှာတော့ American ကကမ္ဘာကျော် Tennis ကစားသမား Serena Williams သူ Tennis ကစားတာကနေအားယူရမယ်လို့ကြေညာလိုက်ပါပြီ။ဒါမဲ့ American Open Tennis ပြိုင်ပွဲမှာစီးစားတင်းနစ်ကစားသမားဘွားကနေအပီးပိုင်အနားယူတော့မယ်လို့ပြီးခဲ့တဲ့တစ်ပတ်ကအကြေညာလိုက်တာပါသူ့အတွက်တခြားအရေးကြီးတဲ့အရာတွေလုပ်ဖို့တင်းနစ်ကစားတာကနေအနားယူတော့မှာဖြစ်တယ်လို့သူကကမ္ဘာကျော် Vogue Magazine ကြီးကတစ်စစ်ကြေညာခဲ့တာပါအဲ့ဒီမှာအဓိကအကြောင်းကတော့ဒုတိယရင်သွေးကိုယူဖို့အတွက်ဖြစ်တယ်လို့လည်းဆိုပါတယ်သူ့အနေနဲ့ကစားသမားအဖြစ်နဲ့နောက်ထပ်ကလေးထပ်မမွေးခြင်းဘူးလို့ပြောပါတယ် Serena ကုလို့အနားယူတော့မယ်ဆိုတဲ့အပေါ်မှာတော့ Nadal က
One of the greatest sports of all time. So I feel lucky to share tour for a long period of time.
သူဟာတမိုင်းတစ်ချောင်းအကောင်းဆုံးအကစားသမားတွေကတယောက်ပါ။ဒါကြောင့်သူနဲ့အတူတစ်ခေတ်တည်းတစ်ချိန်တည်းအချိန်အတော်ကြာကစားခဲ့ရတဲ့အတွက်လည်းကျွန်တော်ကံကောင်းပါတယ်။ဒါပေမဲ့ကိုအပ်တာအရာဆိုရင်တော့သူတင်းတင်းကစားနေတာကအနားယူရမယ်ဆိုတာဝမ်းနဲ့စရာပါ။ဒါပေမဲ့တစ်ဖက်မှာလည်းအကစားအတွက်သူလှုပ်ပေးခဲ့တာတွေအားလုံးအတွက်အရန်ကျေးဇူးတင်ပါတယ်။ကမ္ဘာလုံးကလူတိုင်းအတွက်တော့သူကအားကြအတူယူစရာလူတစ်ယောက်ပါအခုလိုအချိန်မှာသူ့အတွက်ပိုကောင်းတဲ့ဟာကိုသူ့အနေနဲ့ရွေးချယ်ခွင့်ရှိတယ်လို့ထင်ပြီးအကောင်းဆုံးတွေရပြီးအားလုံးအဆင်ပြေပါစေလို့ဆုတောင်းပေးပါတယ်သူအနားယူသွားပေမဲ့လည်းပြိုင်ပွဲတွေမှာတော့တွေ့ရမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့တင်းနစ်မှာဖြစ်ဖြစ်ဒါမှမဟုတ်တခြားဘယ်ကစားနည်းမှာပဲဖြစ်ဖြစ်ကန္နဝင်ကစားသမားကြီးတွေရှိနေတာပိုကောင်းပြီးသူကလည်းတကယ့်ကန္နဝင်ကစားသမားတဦးပါအ
မေရိကန်ကလူငယ်ကစားသမားကိုကိုကောက်ကတော့ Serena ကြောင့်သူတင်းနစ်ကစားသမားဖြစ်လာတာဆိုပြီးတော့ပြောပါတယ
် Yeah for me I mean I grew up watching her I mean that's the reason why I play tennis and you know tennis being predominantly white sport
ကျမကတော့သူကစားတာကိုကြည့်ပြီးကြီးလာတာပါအဲ့ဒါကြောင့်လဲကျမတင်းနစ်ကစားဖြစ်တာပါရှင်တို့သိတဲ့အတိုင်းတင်းနစ်ကလူပြူတွေကစားတာများတယ်လေဒါပေမဲ့ကျမလိုမျိုးလူတယောက်ကဒီအားကစားမှာအောင်မြင်မှုတွေရနေတာကိုမြင်ရတော့ကျမလည်းအောင်မြင်နိုင်တယ်လို့ယုံကြည်မှုဖြစ်စေပါတယ်ကျမရဲ့မဟုတ်ပါဘူးကျမအဖေလည်းအလားတူပါပဲ မစ္စတာဝီလျံစ်ကဆာရီနာတို့ကိုပြုစုပြောထောင်ပြီးနီးပြလှုပ်ပေးခဲ့တာတွေကိုကျမအဖေကလည်းအားကြပြီးအဲ့လိုဖြစ်လာခဲ့တာပါ
Serena Williams ဟာ Grand Slam Champions ကို23ကြိမ်ဘူးဆွဲထားပြီးတော့ Open Era မှာတော့သူဟာအမျိုးသမီးတွေထဲမှာ Grand Slam ကိုအများဆုံးဘူးဆွဲတာပါ ဒါပေမဲ့တမိုင်းတစ်လျှောက်မှာတော့ Margaret Court က Grand Slam ကို24ကြိမ်နဲ့အများဆုံးဘူးဆွဲထားတာဖြစ်ပါတယ်ဆိုတော့ Serena အနေနဲ့သူ့ရဲ့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်တဲ့လာမယ့် American Open မှာနောက်ဆုံးတစ်ကြိမ်ထပ်ဘူးဆွဲပြီးတော့ Margaret Court ရဲ့စံချိန်ကိုမီနိုင်မလားလက်ရှိအနေထားကတော့အဲ့လိုဖြစ်ဖို့ဖြစ်နိုင်ခြင်းနည်းတယ်လို့သုံးသပ်မှာဖြစ်ပေမဲ့မဖြစ်နိုင်တာတော့ဘာမှမရှိဘူးလို့ပြောရမှာဖြစ်ပါတယ်။ Serena အနေနဲ့လာမယ့် American Open မှာဘိုးဆွဲသည်ဖြစ်စေမဆွဲသည်ဖြစ်စေသူဟာ Tennis စမိုင်းတစ်လျှောက်မှာရောအားကစားတစ်ခုလုံးမှာပါအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်တယ်ဆိုတာကတော့အသေးကြပဲဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့တပတ်အတွင်းအားကစားထိတ်တန့်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။VOA ကိုဝေဖန်အကြံပေးစာပေးပို့လိုတယ်ဒါမှမဟုတ်မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကြာသပတေးနေ့ညဘက်ည9:00-10:00အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးခန္ဓာနဲ့ဖီဝါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလှော်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမူချုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်နိုလင်းဟေစာမြန်မာနိုင်ငံခီးစဉ်အတွင်းဗိုလ်ထုနေကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာပြည်ပခန့်တွေရောပါးကြီးအလေးထားပြောကြားခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်သူခရီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြည်ပခန့်တွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာတရားဝင်အသိမှတ်ပြုဖို့မဟုတ်ပါဘူးလို့အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးနယူးယောက်မြို့အထူးအင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာရင်ဟတ်ကပေါ်ဒူးနေသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံရမှာကုလသမဂ္ဂကရှုတ်ချထားတဲ့မကြသေးခင်တုန်းကဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုကွပ်မျက်မှုနောက်ထပ်ဒါမျိုးမလုပ်ဘဲအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ကြောင်းလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရမဖန်စီသွားပြီးလက်ဆာဖျောက်ပစ်တာဥပဒေမဲ့တပ်ဖြတ်တာညင်ပန်းနှိမ့်ဆက်တာတွေရှိနေတယ်ဆိုတဲ့ဆူဆွဲချက်ကိုဗတ်မလိုက်ပဲလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘက်ရှ်လက်ကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။လေးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောသွားတာပါ။အာရမဖန်စီသွားပြီးလက်ဆာဖျောက်ခံရသူတွေကိုအကာအကွယ်ပေးမယ်နိုင်ငံတကာစာချုပ်ကိုဘင်္ဂလားဒေ့ရှ်အစိုးရကအတီးပြုတ်လက်မှတ်ထိုးဖို့ကိုလည်းသူကထပ်မံတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဟာကုလသမဂ္ဂရဲ့အခြားသောလူ့အခွင့်အရေးဆိုင်ရာစာချုပ်တွေမှာလက်မှတ်ထိုးထားပေမဲ့ဒီတစ်ခုကတော့ကြံနေသေးတယ်လို့သူကထောက်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဒီ Darrell Smith နဲ့ Jonah Cumming တို့ဖြစ်ကြပါတယ်။ကြာသပတေးနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.